COVID-19 ကူးစက်မြန်အဆုတ်ရောင်ယောဂဆက်လက်ပြန့်ပွားနေရတဲ့အမျှအဲ့ဒီယောဂကိုမြင်းမြန်းဆန်ဆန်နဲ့ဆန်သက်စစ်ဆေးနိုင်မှုကယောဂပြန့်နှံ့မှုကိုဟန်တားရမှာအရေးကြီးပါတယ်။ American ပြည်ထောင်စုထဲမှာပဲယောဂကိုထိထိရောက်ရောက်တားဆီးနိုင်မှုတစ်နေ့ကိုဆန်သက်ကရိယာပေါင်း၄သန်းကျော်လိုအပ်တယ်ဆိုတဲ့လေ့လာသုံးသပ်ချက်တွေလည်းရှိပါတယ်။ဒါပေမဲ့ American နိုင်ငံရဲ့ယောဂပြန့်ပွားနေတာ6လကြာမြင့်နေပြီဖြစ်ပြီးဆန်သက်နိုင်တဲ့နှုန်းကတော့တစ်နေ့ကိုတသန်းမပြည့်သေးပါဘူး။အခုနောက်ဆုံးတီထွင်ထုတ်လုပ်ထားတဲ့မျက်နှုံးမြင့်ဆန်သက်ကရိယာတွေကတော့ယောဂပြန့်ပွားမှုတားဆီးရေးကိုအထောက်အကူပြုမှာဖြစ်ပါတယ်။လောလောဆယ်မှာ COVID-19 စစ်ဆေးဖို့ PCR နဲ့ antigen ဆန်သက်မှုပုံစံနှစ်မျိုးကိုအသုံးပြုနေကြတာပါ။ PCR နည်းလမ်းကရလဒ်ပို့ပြီးတော့မှန်ကန်ပေမဲ့ဓာတ်ခွဲနမူနာတွေကိုဓာတ်ခွဲကန်းကိုပို့ရတာကြောင့်ရလဒ်ကိုသိရဖို့နာရီပိုင်းကနေသတင်းဘက်တွေအထိကြာတတ်ပါတယ်။ antigen ဒီကတော့ PCR လိုအဆင့်မများသလိုတိကျမှုလဲ PCR လောက်မရှိပေမဲ့မိနစ်30အတွင်းမှာ virus ပိုးရှိမရှိကိုသိနိုင်ပါတယ်။နောက်ဆုံးတီထွင်ထုတ်လုပ်လိုက်တဲ့ဆန်သက်ကရိယာကတော့နှာခေါင်းဒါမှမဟုတ်အာခေါင်းထဲကနေဂွန်းတိုးပတ်နဲ့ယူထားတဲ့ဓာတ်ခွဲနမူနာကိုအထူးပြုလုပ်ထားတဲ့ဘူးရဲကိုထည့်ပြီးတော့ပေါင်မုတ်ကင်ဆက်အရွယ်ရှိတဲ့ဆက်နဲ့ဆန်သက်နိုင်မှာဖြစ်ပါတယ်။ဒီတိကျတဲ့ PCR နည်းနဲ့ဆန်သက်ကရိယာကတာမန်ဆီယဝင်ရဲ့စီကန်နဲ့မှာပဲ15မိနစ်ကနေမိနစ်30အတွင်းမှာအဖြေကိုသိနိုင်မှာဖြစ်ပါတယ်။နောက်ဆုံးပေါ်အဲ့ဒီကရိယာမျိုးကွဲတွေကိုအခုအခါမှာ American အစားအသောက်နဲ့ဆေးဝါးကုကွဲဌာနကအရေးပေါ်သုံးစွဲခွင့်အတည်ပြုပေးလိုက်ပြီးဖြစ်ပါရဲ့ရှင်။